Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင်။ VOA American တိုင်းရဲ့2022အောက်တိုဘာလ26ရက်ဗုဒ္ဓဖူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမခင်ဗျတပါဒီမနက်ခင်းသတင်းတွေကိုတာဝန်ယူပြီးတင်ဆက်ပေးမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြမှာပါဒီမနက်သတင်းတွေကတော့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲမှာနျူကလ িয়ার လက်နက်မသုံးဖို့ရုရှားကိုအမေရိကန်ကပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်ဟောင်ကောင်နဲ့ကမ္ဘာတဝန်းကဒီမိုကရေစီရဲ့လှုပ်ရှားသူတွေရဲ့ဆွေးနွေးပွဲကိုထိုင်ဝမ်သမ္မတကိုယ်တိုင်တက်ရောက်ပါတယ်အိန္ဒိယနယ်ပါရရှိဆူနက်ဟာဒီတိမ်ဝင်ကြီးချုပ်တည်ဖြစ်လာပါတယ်ဒီအကြောင်းတွေကိုပြောပြပေးပါပါခင်ဗျာ
ကျေးဇူးတင်ပါတယ်ကိုခင်မောင်ဆုံးမင်းသတင်းတွေပြီးမှတော့သတင်းဆောင်ပါတွေသတင်းပေးပို့ချက်တွေကိုနားဆင်ကြပါပါဒီထဲကမှမလေးရှားကနေပြီးတော့ပြန်အပို့ခံရတဲ့မြန်မာနိုင်ငံသားတွေရဲ့သတင်းမှာတော့
The situation in Myanmar is forcing people to flee to seek safety within the country and across borders.
ပြန်ပြီးအပို့ခံနေရတဲ့မြန်မာနိုင်ငံသားတွေအတွက် UNHCR ရဲ့လှုပ်ဆောင်ချက်တွေကိုတင်ပြပေးဖို့ရှိပါတယ်။ဒါအပြင်ထိုင်းနိုင်ငံကနေပြန်ပြီးအပို့ခံရတဲ့မြန်မာတွေအကြောင်းသတင်းပေးဖို့ချက်နဲ့ဗြိတိန်ဝန်ကြီးချုပ်အစ်စ်အကြောင်းဥကြော်ဇန်တာနဲ့မေးမြန်းချက်တွေနောက် American တက်တန်းဝက်ရွေးကောက်ပွဲအကြောင်းပြန်ကွန်ပျူတာ laptop က battery အဟောင်းတွေကိုဘယ်လိုပြန်ပြီးသုံးလဲဆိုတာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါအပြင် social media ပေါ်ကနေလူကြည့်များတဲ့သတင်း American နိုင်ငံရေး ISP မြင်ကွင်းကျယ်မှတ်စုကဘာတလှောခီးသွွားအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။အခုတော့ဗုဒ္ဓဟူးနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါအောင
်။ယူကရိန်းကျူးကျော်စစ်ပွဲမှာနျူကလ িয়ার လက်နက်တစ်ခုခုအသုံးပြုတိုက်ခိုက်တာမလုပ်ဖို့ရုရှားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်
။ Russia will be making an incredibly
ရုရှားကနျူကလ িয়ার လက်နက်သုံးမယ်ဆိုရင်မဟာအမှားကြီးမှာဖြစ်ပါလိမ့်မယ်။အဲ့ဒီလိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနက်ပရိုက်စ်ကလည်းရုရှားဟာယူကရိန်းကိုဆွဆွဲတဲ့ပုံစံလုပ်ပြီးသူကိုယ်တိုင်ကအတုံးချမှာကိုစိုးရင်ရကြောင်းအင်္ဂါနေ့ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားတန်အမတ်ကြီးဗက်ဆလီနစ်ဖျက်ကကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်တို့ကိုတနင်္လာနေ့နှောင်းပိုင်းကပေးပို့တဲ့စာထဲမှာယူကရိန်းအနေနဲ့နျူကလ িয়ার ဓာတ်ရောင်စီကြီးတင့်စေတဲ့လက်နက်ကိုအသုံးပြုဖို့ကြံစည်နေကြောင်းရေးသားထားပါတယ်။အဲ့ဒီစာကို VOA ကလည်းကြီးစုခွင့်ရခဲ့ပါတယ်။အဲ့ဒီစာပါဆွဆွဲချက်အကြောင်းအရာတွေဟာလုံးဝမှန်ကန်မှုမရှိဘူးလို့ယူကရိန်းကပြင်းပြင်းထန်ထန်ညှင်းပယ်လိုက်ပြီးဒါဟာရုရှားဘက်ကနေနျူကလ িয়ার လက်နက်အသုံးပြုဖို့အတွက်အကြံစီတစ်ခုဖြစ်တယ်လို့လည်းတံပြန်ဆွဆွဲလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးအင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီတကားပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာပြည်ထောင်စုအမတ်ကြီးကလည်းယူကရိန်းဘက်ကအဲ့ဒီလိုကြံစည်နေတယ်ဆိုတာတတ်သိအထောက်အထားမတွေ့ရပါဘူးလို့ပြောပါတယ်။ဒါအပြင်အမေရိကန်နဲ့ပြင်သစ်ဝန်ကြီးတွေကလည်းဒါဟာရုရှားဘက်ကမှားယွင်းတဲ့ဆွဆွဲချက်ဖြစ်ပြီးယူကရိန်းဘက်ကရှင်းပါတယ်ဘာမှဖုံးကွယ်ထားတာမရှိဘူးလို့ပြောပါတယ်။ကုလသမဂ္ဂအနုမြူဆိုင်ရင်အေဂျင်စီ IAEA ကလည်းယူကရိန်းဘက်ကနျူကလ িয়ার လက်နက်နဲ့ပတ်သက်တဲ့လှုပ်ရှားမှုမတွေ့ရကြောင်းနဲ့မိမိတို့စစ်ဆေးရေးမှုတွေအဲ့ဒီမှာအမျက်ရှိနေပါတယ်လို့ပြောပါတယ်။ရုရှားဆွဆွဲချက်နဲ့ပတ်သက်ပြီးလည်း NATO အဖွဲ့အထွေထွေအတွင်းရေးမှူးယန်စတော်တင်ဘက်ကလည်းတနင်္လာနေ့ကညှင်းပယ်လိုက်ပါတယ်ခင်ဗျာ။
ရုရှားနိုင်ငံတွင်ဆေးကြောစီတည်ဆောင်လာမှုအတွက်ထောင်ဒဏ်6နှစ်ချမှတ်ခံရတဲ့အမေရိကန်ဘတ်စကတ်ဘောအားကစားသမားအကျော်မော်ဘရစ်နီဂရီနာရဲ့အယူခံကိုရုရှားတရားရုံးတစ်ခုကအင်္ဂါနေ့မှာပယ်ချလိုက်ပါတယ်။ပြစ်မှုနဲ့ပြစ်ဒဏ်မမျှတသလိုရုရှားရဲ့တရားစီရင်ရေးစနစ်နဲ့မကိုက်ညီဘူးဆိုပြီးတရားသေးလွှတ်ပေးဖို့ဒါမှမဟုတ်ထောင်ဒဏ်လျှော့ပေါက်ပေးဖို့ဂရီနာရောသူမရဲ့ရှေ့နေတွေကပါအယူခံဝင်ခဲ့ကြပါပါ။ဂရီနာရဲ့အယူခံချက်ကိုနိုင်ယူဝက်လောက်တောင်မှကြာစဉ်းစားခဲ့ပြီးနောက်ချုပ်ရဲ့ကင်းလွခွင့်ရှိယုံကလွဲပြီးငကိုပြစ်မိတ်အမိတ်ဟာအပြောင်းလဲမရှိဘူးလို့တရားသူကြီးကကြေညာပါတယ်ဘတ်စကတ်ဘောသမားဂရီနာကိုလက်ခံနိုင်စရာမရှိတဲ့အခြေအနေတွေနဲ့မှားယွင်းဖမ်းဆီးခဲ့တာဖြစ်ပြီးအခုနောက်ထပ်ရုရှားဟန်ပြတရားရုံးရဲ့ဆုံးဖြတ်ချက်ကိုထပ်ကြုံရကြောင်းအမေရိကန်သမ္မတအင်ပြူတော်အမျိုးသားလူညုံရေးအကြံပေးဂျိတ်ဆူလီဗန်ရဲ့ကြေညာချက်မှာဖော်ပြပါတယ်ဒါပေမဲ့ဂရီနာပြန်လည်လွတ်မြောက်ရေးအတွက်အမေရိကန်ကဆက်လက်ကြိုးပမ်းသွားမယ်လို့ပြောပါတယ် ဂရီနာကို6နှစ်ပြစ်ဒဏ်ချမှတ်တာဟာရုရှားရဲ့ရာဇဝတ်မှုဆိုင်ရာကျင့်ထုံးတွေအရညှဉ်းညွတ်တယ်လို့ဘယ်တရားသူကြီးကမှပြောလိမ့်မယ်မထင်ဘူးဆိုပြီးရုရှားရှေ့နေတူဖြစ်တဲ့အလက်ဇန်ဒရာဗိုက်ကော့ဖ်ကပြောပါတယ်ဂရီနာကတော့သူမအနေနဲ့ပြစ်မှုကျူးလွန်ဖို့ရည်ရွယ်ချက်မရှိကြောင်းရုရှားနိုင်ငံရဲ့ဥပဒေတွေကိုချိုးဖောက်ဖို့ရည်ရွယ်ချက်မရှိခဲ့ပါဘူးလို့မော်စကိုမြို့တော်ကတရားခွင်မှာပြောဆိုခဲ့ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာမကြသေးခင်သတင်းပတ်တွေအတွင်းအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာဖမ်းဆီးခံခဲ့ကြရသူတွေကိုအီရန်တရားရေးအာဏာပိုင်တွေကတရားရုံးမှာစွဲချက်တင်ထားတယ်လို့လူအခွင့်ရေးအဖွဲ့အစည်းတွေကပြောပါတယ်ကာဒစ္စတန်ပြည်နယ်တရားသူကြီးချုပ်ကဆိုရင်အစိုးရစန့်ကျင်ရေးဆန္ဒပြပွဲမှာပါဝင်သူ130ကိုအင်္ဂါနေ့ကစွဲချက်တင်လိုက်ပါတယ်အယ်ဘော့စ်ပြည်နယ်တရားသူကြီးချုပ်ဟူစိန်ဖာဇဲဟာရီကန်ဒီကဆန္ဒပြသူပေါင်း200တယောက်ကိုစွဲချက်တင်တဲ့အမိန့်ထုတ်ပြန်ပြီးနောက်တနေ့မှာပဲအဲ့ဒီလိုလုပ်ကြတာဖြစ်ပါတယ်။ဒါအပြင်ကွီစ်ပင်းပြည်နယ်မှာလည်းလူ55ဦးကိုတရားရုံးမှာစွဲချက်တင်ထားကြောင်းအစိုးရရှေ့နေတွေကပြောပါတယ်။တဟီရန်မြို့တော်ကအစိုးရတရားသူကြီးအလီဆလတ်ကလည်းလူပေါင်း315ဦးကိုအများပြည်သူကိုနှောက်ယှက်မှုဝါဒဖြန့်ချီမှုနဲ့နိုင်ငံတော်ကိုစန့်ကျင်မှုအတွေ့လူစုလူဝေးလုပ်တဲ့အမှုစာရာတွေနဲ့တရားရုံးမှာစွဲချက်တင်ထားပါတယ်။အီရန်နိုင်ငံကဩဇာကြီးမာတဲ့ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီကလည်းဖမ်းဆီးခံထားရတဲ့အစိုးရစန့်ကျင်ရေးဆန္ဒပြသူတွေဟာတိုင်းပြည်ရဲ့ရန်သူတွေလို့ခေါ်ဆိုလိုက်ပြီးသူတို့ရဲ့လုံရက်အတွက်လုံခြုံရေးနဲ့တရားရေးဝန်ထမ်းတွေကတာဝန်အရလှုပ်ဆရာဆရာလှုပ်ဆောင်ဆရာရှိတာတွေကိုလှုပ်ရမှာဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ
ဝန်ကြီးချုပ်လစ်စထရက်စ်နှုတ်ထွက်သွားပြီးတဲ့နောက်မစ္စတာရီရှိဆူနတ်ကအော်တိုဝါ25အင်္ဂါနေ့မှာဗြိတိန်ဝန်ကြီးချုပ်တဲ့ဖြစ်လာပါတယ်ထရတ်စ်ဟာအမှတ်30ဒေါနင်းလန်ဝန်ကြီးချုပ်အင်ဒေါ်ရှိမှာအကျဉ်းုံစကားပြောဆိုပြီးနောက်သူ့ရဲ့တရားဝင်နှုတ်ထွက်လွှာကိုဘန်ကင်ဟမ်နန်းတော်မှာရှိတဲ့ဗြိတိန်ဘီယင်တတိယမြောက်ချားစ်ဆန်တွားရောက်ပေးပို့ခဲ့ပါတယ်လစ်စထရက်စ်နန်းတော်ကထွက်ခွာလာပြီးနောက်ဝန်ကြီးချုပ်တဲ့ဆူနတ်နန်းတော်ကိုရောက်ရှိလာပြီးအစိုးရဖွဲ့ဖို့ချားစ်ဘင်ကသူ့ကိုတိုက်တွန်းခဲ့ပါတယ်အသက်42နှစ်အရွယ်ယင်းနီမြို့နှံမှုလုပ်ငန်းအကြီးအကဲဖြစ်တဲ့ရီရှိဆူနတ်ဟာတို့တော်အမဖြစ်ရွေးချယ်ခံရတာ9နှစ်သာရှိသေးတာပါစီးပွားရေးမတည်ငြိမ်မှုနဲ့ဗြိတိန်အစိုးရရင်ဆိုင်နေရတဲ့အကြတဲတွေကိုအဆုံးသတ်စေဖို့သူ့ကိုတောင်းဝန်အနှင်းလိုက်တဲ့အတွက်သူ့အနေနဲ့ကင်တွယ်နိုင်မမလားဆိုပြီးယင်းဤမြို့နံသူတွေနဲ့မဟာမိတ်နိုင်ငံတွေကစိုးရိမ်နေကြပါတယ်ဆူနတ်ခါနှစ်ပေါင်း200ကျော်အတွင်းဗြိတိန်နိုင်ငံရဲ့အသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာသလိုအင်္ဂလိပ်လူမျိုးမဟုတ်တဲ့ပထမဦးဆုံးသောဝန်ကြီးချုပ်ဖြစ်ပါတယ်အမတ်30ဒေါင်းလင်းလန်းဝန်ကြီးချုပ်အိမ်ရှိဆူနတ်ကပြောဆိုရမှာဝင်းဂျိုဟောင်းလစ်စထရက်စ်ကိုချီးကျူးစကားပြောခဲ့ပြီးသူမှချမှတ်ခဲ့တဲ့စီးပွားရေးပြန်လည်နိုးထစေမယ့်အစီအစဉ်ဟာမမှားပေမဲ့အားနည်းချက်တချို့ရှိခဲ့ကြောင်းဒါတွေကိုသူ့အနေနဲ့ပြန်လည်တက်မှတ်သွားမှာဖြစ်တယ်လို့ဝင်းဂျိုသစ်ဆူနတ်ကပြောပါတယ်ခင်ဗျာ
အမေရိကန်နဲ့ပြည်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ကချင်ပြည်နယ်ဖားကံမှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူအများအပြားသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အပြန်အလှန်အပြစ်ဖို့နေကြပါတယ်စစ်ကောင်စီကတော့လေကြောင်းတိုက်ခိုက်မှုကြောင့်အရသားတွေသေဆုံးကုန်တယ်ဆိုတဲ့သတင်းဟာမှန်မှန်ကန်ကြောင်းညင်းဆိုလိုက်ပြီး KIA တပ်မှကိုအခြေစိုက်လှုပ်ရှားတဲ့နယ်မြေကစစ်စင်ရေးအတွင်းကချင်လက်နက်ကိုင်အဖွဲ့အစစ်မြင့်တပ်မှုတချို့နဲ့PDF အဖွဲ့ဝင်တွေတည်ဆုံးခဲ့ကြောင်းတနင်္လာနေ့ကသတင်းထုတ်ပြန်ပါတယ်တိုက်ခိုက်မှုဖြစ်တဲ့ဒေသမှာအခြေစိုက်ပြီးလက်နက်ကင်တွေမြန်မာစစ်တပ်ကိုမကြာခဏတိုက်ခိုက်မှုတွေလှုပ်လှရှိတယ်ဆိုတဲ့လည်းပြောဆိုထားပေမဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒီဆွတ်ဆွဲချက်တွေဟာတကွမှမမှန်ဘူးလို့ BOA ကိုပြောပါတယ
်အနံ့ပါဆိုတဲ့နေရာတော့ကျွန်တော်တို့ KIO တတ်ခါနဲ့မဟုတ်ဘူးနော်တတ်ခါနဲ့မဟုတ်ဘူးနောက်ပြီးတော့ခုတို့တို့တိုက်ခိုက်နေတဲ့အချိန်မှာတော့ကျွန်တော်ပြည်သူလူထုနဲ့ပူးပေါင်းကနေတဲ့အချိန်အခါဖြစ်နေတယ်အဲ့ဒါကြောင့်ပြည်သူလူထုကိုထိခိုက်တာ တို့ပြောတာတော့အလုံးကေရောကေရဲ့အဝန်ထမ်းတွေဖြစ်တယ်လို့ပြောတာဒါကတော့မှမမှမရှိဘူ
းလူအများအပြားတေချေထိခိုက်ခဲ့တဲ့တိုက်ခိုက်မှုအပေါ်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကလည်းဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်မြန်မာနိုင်ငံရဲ့ဌာနကတော့အမေရိကန်ပါဝင်အနောက်နိုင်ငံတချို့ရဲ့ထုတ်ပြန်ချက်တွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတို့ကတာဝန်မဲ့ပြောဆိုသူတွေအဖြစ်ကန့်ကွက်လိုက်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအခြေစိုက်ဥရောပတမကတန်ယုံနဲ့အမေရိကန်အပါဝင်အနောက်နိုင်ငံတန်ယုံ16ခုတို့ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတော့ဒီတိုက်ခိုက်မှုဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအရအယက်သားတွေကိုအကာအကွယ်ပေးရမယ့်တာဝန်ဝတ္တရားကိုအလေးမထားကြောင်းပြသတဲ့လောက်ရဖြစ်ကြောင်းဝေဖန်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆက်တွဲအခြေအနေတွေကိုဖြေရှင်းနိုင်ဖို့အာဆီယံအသင်းကြီးကအရေးတကြီးဆောင်ရွက်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ပြည်ပရောက်နေကြတဲ့မြန်မာနိုင်ငံသားတွေကိုအင်ရှင်အစိုးရတွေကအတင်းအကျပ်နေရပြန်ဖို့နေတဲ့လောက်ရဟာအာဆီယံကအရေးပေါ်ညှိနှိုင်းဖြေရှင်းဖို့လိုအပ်နေတယ်ဆိုတာကိုမိမောင်းထိုးပြနေရရောက်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကအင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့တာပါ။ရေရက်အရာရှိဟောင်းတချို့အပါအဝင်ကိုလွန်ကွင်းရဖို့ကြိုးပမ်းနေသူတွေမြန်မာနိုင်ငံသားတွေကိုမလေးရှားကဒီလန်ဆန်းပိုင်းမှာပဲနေရပြန်ပို့လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂတာဝန်ရှိသူတွေသတိပေးနေတာဖြစ်ပါတယ်မလေးရှားကနေရပြန်ပို့ခံရသူတွေတဲ့မြန်မာနိုင်ငံပြန်ရောက်ရှိချိန်မှာပဲဖမ်းဆီးခံရသူတွေရှိတယ်လို့သတင်းတွေထွက်ခဲ့တာပါဒေသတွင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကကိုလွန်ကွင်းတောင်းသူတွေကိုအတင်းအကျပ်နေရပြန်ပို့နေတာတွေမလုပ်ဖို့ကုလသမဂ္ဂဆိုင်ရာ UNHCR ကအင်္ဂါနေ့မှာပြောဆိုပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်တိုက်ခတ်တဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်အနည်းဆုံး24ဦးသေဆုံးပြီးလူတသန်းလောက်အိုးအိမ်ဆုံးခွာတိမ်းရှောင်နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆိုင်ကလုန်းမုန်တိုင်းကြောင့်တနင်္လာနေ့ညပိုင်းကဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာမြေပြိုတာဖြစ်ပြီးအန္တရာယ်တွေမကျခင်မှာလူတသန်းလောက်ဘေးလွတ်ရာပျောက်ရွှင်နေအောင်စီစဉ်ခဲ့တယ်လို့အာဏာပိုင်တွေကိုကိုးကားပြီးသတင်းဌာနတွေကအင်္ဂါနေ့ကဖော်ပြပါတယ်။မုန်တိုင်းကြတဲ့ကန်ဟိုတန်းဒေသရှောင်းအင်္ဂါနေ့ကလူဆယ်သန်းလောက်လျှက်စစ်မီပြတ်တောက်နေပြီးနိုင်ငံတောင်ပိုင်းနေရာအတော်များများမှာစာတင်ကြောင်းတွေပိတ်ထားရတယ်လို့ဆိုပါတယ်ခင်ဗျာ
။အာဏာရှင်အစိုးရတွေရဲ့ချိန်ချောက်မှုတွေဟာကမ္ဘာတစ်ဝှမ်းလုံးကဒီမိုကရေစီအရေးလှုပ်ဆောင်ကြသူတွေအတွက်နိုးကြလာအောင်လှုပ်ဆောင်မှုတရဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ဝမ်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဟောင်ကောင်ကနေဗီတိန်ကိုတင်းရှောင်နေတဲ့အတိုက်ခံနိုင်ငံရေးသမားနေသန်လောအပါဝင်ဒီကမ္ဘာလုံးကဒီမိုကရေစီလှုပ်ရှားသူတွေပါဝင်ကြတဲ့ဆွေးနွေးပွဲအဖွင့်နေ့မှာသူမကအဲ့လိုပြောဆိုလိုက်တာပါ။တိုင်ပင်မြို့တော်မှာရှိတဲ့လွှတ်တော်မှာပြုလုပ်တဲ့ဒီဆွေးနွေးပွဲကိုအီရန်ရုရှားယူကရိန်းအပါအဝင်နိုင်ငံပေါင်း80ကနိုင်ငံရေးနဲ့လူမှုဘဝပြုရင်ပြောင်းလဲရေးခေါင်းဆောင်တွေ200ဝန်းကျင်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။ပထမနေ့မနေ့ထိတ်တန့်ရောက်တဲ့တွင်ကိုကိုခင်မောင်ဆုံးမနေ့ကိုညောင်ဝဲအောင်တို့ပြောပြပေးခဲ့ကြတာပါရှင်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese@voanews.com internet channel မှာလည်းထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဖမ်းယူနားဆင်နိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်တော့အခုအရင်ဆုံးသတင်းပေးပို့ချက်တွေဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ပထမဆုံးနားဆင်ရမှာကမလေးရှားရောက်မြန်မာတွေရဲ့အခြေအနေပဲဖြစ်ပါတယ်။မလေးရှားနိုင်ငံမှာနိုင်ငံရေးခုံလုံခွင့်တောင်းခံတဲ့မြန်မာနိုင်ငံသားတွေကိုမလေးအာဏာပိုင်တွေကအတင်းကျပ်ပြန်ပြီးမပို့ဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပန်ကြားလိုက်ပါတယ်။ဒါဟာမြန်မာနိုင်ငံကိုသူတို့ပြန်တော့ရင်အသက်အန္တရာယ်ရင်ဆိုင်ရနိုင်တာကြောင့်လို့လည်းပြောပါတယ်။ဂျနီဗာရုံးချုပ်က VOA သတင်းတောက် Lisa Schlein ပြဖို့ထားတဲ့သတင်းကိုတင်ပြပေးပါမယ်။မလေးရှားကနေအခုလိုအတင်းကျပ်ပြန်ပြီးပို့နေတာဟာဧပြီလကတည်းကဖြစ်ပြီးတော့လွန်ခဲ့တဲ့နှစ်လအတွင်းအခုလိုသူတို့ဆန္ဒမပါဘဲအတင်းကျပ်ပြန်ပြီးအပို့ခံရသူကရာနဲ့ချီရှိနေတယ်လို့UNHCR ကပြောပါတယ်။အခုနောက်ဆုံးပြန်ပို့တာကတော့အောက်တိုဘာ27ရက်တောက်ကြံနေ့ကပါ။မလေးအာဏာပိုင်တွေဟာသူတို့ထိန်းသိမ်းထားတဲ့နိုင်ငံရေးခိုးလွန်ခွင့်တောင်းခံသူမြန်မာနိုင်ငံသားတဦးကို UNHCR ရဲ့ပန်ချချက်ကိုလက်မခံဘဲပြန်ပြီးပို့ခဲ့တယ်လို့အဖွဲ့ပြောခွင့်ရရှာဘီယာမန်တူးကပြောပါတယ်။နိုင်ငံတကာရဲ့အကာအကွယ်ကိုရဖို့ကြိုးစားနေတဲ့မြန်မာတွေကိုအခုလိုပြန်ပြီးပို့တာဟာသူတို့အတွက်ထိခိုက်စေတယ်လို့အန်ဒီလည်းဖြစ်စေနိုင်တယ်လို့မန်တူးကပြောပါတယ
် The principle of non-refoulement is a cornerstone of international law and is binding on all states. The situation in Myanmar is forcing people to flee to seek safety within the country and across borders.
We actually don't have information on the situation in Myanmar. We actually don't have information on the situation in Myanmar. မြန်မာ နိုင်ငံတိုင်းကလိုက်နာရပါတယ်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရင်ပြည်သူတွေဟာပြည်တွင်းမှာဖြစ်စေနေဆက်ကျော်ဖြတ်ပြီးဖြစ်စေအန်ဒီရဲ့ကလွတ်အောင်ထွက်ပြေးနေကြရတာပါအခုပြန်အပေါ့ခံရသူတွေမြန်မာပြည်တွင်းရောက်သွားရင်ဘာတွေဖြစ်တယ်ဆိုတဲ့သတင်းအချက်လက်တွေကိုတကယ်တမ်းမှကျမတို့မရပါဘူးဒါကြောင့်လဲမြန်မာတွေကိုသူတို့ဆန္ဒမပါဘဲပြန်မပို့ချဖို့ကျမတို့ဆက်ပြီးတိုက်တွန်းနေတာပါ မလေးရှားကယူအန်အက်ချ်စီအာမှာမှတ်ပုံတင်ထားတဲ့ဒုက္ခသည်နဲ့နိုင်ငံခေါလုံကွန်းတောင်းခံသူပေါင်းကတသိန်း၈၃၀ကျော်ရှိပါတယ်ဒီထဲမှာရိုဟင်ဂျာကတသိန်း၆၀၀လောက်ပါတယ်လို့၅၆၀၀လောက်ကတော့မြန်မာနိုင်ငံတွင်ဖိနှိပ်ညှဉ်းပန်းမှုနဲ့တိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့တိုင်းရင်းသားတွေဖြစ်ပါတယ်စောင့်ကြည့်လေလာသူတွေကတော့မလေးရှားနိုင်ငံတလွှားကထိန်းသိမ်းရေးစခန်း၂၀ခုမှာအဖမ်းခ
လူခွင့်ဆောင်ကြည့်အဖွဲ့ကြီးကတော့ဧပြီလကစပြီးမလေးရှားအစိုးရအတင်းကျပ်ပြန်ပြီးပို့ခဲ့သူပေါင်းက2000ကျော်ရှိနေပြီဖြစ်ပြီးဒီထဲကထက်ဝက်ကျော်လောက်ဟာလွန်ခဲ့တဲ့နှစ်လမှာပြန်ပြီးအပို့ခံရသူတွေလို့ပြောပါတယ်အခုမှပြန်အပို့ခံရသူဘာကြောင့်တိုးလာရတယ်ဆိုတာကိုတော့ UNHCR ကမသိဘူးလို့ပြောပါတယ်ဒါပေမဲ့အခုလိုပြန်ပြီးအပို့ခံရတဲ့သူတွေအတွက်လူသားစာနာမှုဆိုင်ရာအကျိုးဆက်တွေကိုတော့သူတို့အဖွဲ့ကတိတ်ဆိုးနေတယ်လို့လည်းပြောခွင့်ရမန်တူကပြောပါတယ်
We are in continuous dialogue and engaging with authorities there on the issue. And this is an ongoing intervention that we're making, but I don't really have any more.
ဒီကိစ္စအတွက်ကျမတို့မလေးအနာပိုင်းတွင်နဲ့တွေ့ဆုံတာဆွေးနွေးတာတွေဆက်လုပ်နေပါတယ်။အခုလိုကျမတို့ဂျာဝင်ဆောင်ရွက်နေပြီမဲ့ကျမတို့ကိုတစုံတရာအကြောင်းပြန်လာတော့မရှိပါဘူး။ဒါပေမဲ့လည်းကျမတို့ကတော့ဆက်ပြီးဂျာဝင်ဆောင်ရွက်နေမှာဖြစ်တယ်လို့ဒီလိုပြန်ပို့မှုတွေရပ်ဆိုင်းသွားမယ်လို့လည်းမျှော်လင့်ပါတယ်။
ထွက်ပြေးလာတဲ့မြန်မာနိုင်ငံသားတွေကိုအန္တရာယ်ကင်းအောင်ဆက်ပြီးအကာအကွယ်ပေးကြဖို့လေဒေသရင်းကတခြားနိုင်ငံတွေကို UNHCR ကထပ်ပြီးပန်ကြားခဲ့ပါတယ်။ဒါအပြင်မလေးဆိုးအနေနဲ့လည်းမြန်မာဒုက္ခသည်တွေနဲ့နိုင်ငံရေးခေါလုံခွန်တောင်းခံသူတွေကိုအချိန်အကန့်အသတ်မရှိဖမ်းဆီးထိန်းသိမ်းမှုတွေဆုံးသက်ဖို့တောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်းဆောင်တွေဟာထောင်နဲ့ချီတဲ့ပြည်သူတွေကိုဖမ်းဆီးပြီးရုပ်ပိုင်းဆိုင်ရာနှိပ်စက်တာရရက်ဆက်ဆက်ပြုမူတာတခါတလေအသက်သေးဆုံးတဲ့အထိနှင်းပန်းနှိပ်စက်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကမကြာသေးခင်ကထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။နောက်ဆုံးထုတ်ပြန်တဲ့ဒီအစိုးရခန်းစာနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီဘက်ကတစုံတရာမတုံ့ပြန်သေးပေမဲ့အလားတူဆွဆွဲပြောကြားတိုင်းမဟုတ်မှန်ကြောင်းညှင်းဆိုလို့ရှိပါတယ်။မလေးရှားရောက်မြန်မာနိုင်ငံသားတွေအကြောင်းကိုကြားခဲ့ကြတာပါ။အခုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့ကျောင်းကိုဆက်ပြီးပြောပြပေးပါမယ်။ထိုင်းနိုင်ငံကန်ချနာဘူရီပြည်နယ်ထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား45ယောက်ကိုအောက်တိုဘာ23ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းမိခဲ့ပါတယ်။တောင်ရဲအတွင်းမှာပဲကန်ချနာဘူရီနဲ့ချင်းမိုင်နယ်စပ်ကနေဝင်လာတဲ့မြန်မာတရားကြော်ကိုဖမ်းမိခဲ့တာပါ။ဒီသတင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးပါကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီပြည်နယ်ကနယ်စပ်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာလူသမား45ယောက်ကိုအစုလိုက်အပြုံလိုက်ဖမ်းမိခဲ့တယ်လို့၃ရက်အတွင်းကချနပူရီနယ်စပ်မှာဖမ်းမိသူ60ကျော်ရှိတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ်
။23ရက်နေ့မှာ45ယောက်မိတယ်။24ရက်နေ့မှာ73ယောက်မိတယ်။အဲ့ဒီကချနပူရီပြည်နယ်နယ်မြေထဲမှာတရားမဝင်မြန်မာ58ယောက်နဲ့လမ်းပြအပွဲကတယောက်ဖမ်းဆီးရခဲ့ပါတယ်။အော်တိုဘာ22 23 24အဲ့ဒီ3ရက်တည်းမှာကချနပူရီပြည်နယ်ထဲမှာပဲတရားမဝင်နေစားဖက်ကျော်တဲ့တရားမဝင်မြန်မာ96ယောက်ကိုခိုင်းတပ်မတော်ကနေပြီးတော့လက်ရဖမ်းဆီးရမိပြီးတော့လမ်းပြပွဲစား2ယောက်ကိုပါဖမ်းဆီးရမိတာဖြစ်ပါတယ
်ဖမ်းဆီးခံရတဲ့မြန်မာတွေကတော့တနင်္သာရီတိုင်းထိခိနယ်စပ်ကနေဝင်လာကြတဲ့တဝဲဒေသခံများအပါအဝင်နေပြည်တော်ပဲခူး၊ရန်ကုန်၊မကွေးနဲ့မော်လမြိုင်တို့ကလာကြသူတွေဖြစ်ကြပါတယ်။သူတို့တွေဟာစမုတ်ပရာကန်၊ပထုံထာနီ၊ချွန်ဘူရီနဲ့ဆရာဘူရီပြည်နယ်တွေမှာအလုပ်လုပ်ကိုင်ဖို့လာကြသူတွေလည်းဖြစ်ကြပါတယ်။အလားတူချင်းမိုင်ပြည်နယ်ထဲမှာလည်းအောက်တိုဘာလ24ရက်နေ့ကကလေးတငယ်တွေပါဝင်တဲ့ ထိုင်းနိုင်ငံသားတွေကိုအစုလိုက်အပြုံလိုက်ဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်မှာတရားမဝင်မြန်မာ29ဦးဖမ်းမိပြီးတော့လူကြောင်26ယောက်အင်းမိ9ယောက်ကလေး6ယောက်ပါတယ်။ထိုင်းဆိုရကတော့နေဆက်လမ်းတွေကနေဝင်လာတဲ့မြန်မာတွေကိုအခုလိုမျိုးဖမ်းဆီးနေတယ်လို့ထိုင်းမြန်မာနေဆက်မျိုးတွေထဲမှာလည်းစစ်စင်ရေးတွေလုပ်ပြီးဖမ်းဆီးနေတာတွေကြောင့်တပ်ပြည်နယ်မဲဆ
အခုတော့ကမ္ဘာထိပ်တန်းရောက်တည်င်းတစ်ပုတ်ဖြစ်တဲ့ Britain နိုင်ငံအကြောင်းကိုကြားကြရမှာဖြစ်ပါတယ် Britain နိုင်ငံမှာဝန်ကြီးချုပ်အသစ်တက်လာပါပြီဝန်ကြီးချုပ်အသစ် Rishi Sunak ရဲ့နဲ့ Britain နိုင်ငံရဲ့အလားအလာအကြောင်းကိုအခုဆွေးနွေးဖို့အတွက်အခု VOA ရဲ့အကြီးအကဲ Editor ဦးကျော်စံသားလည်းစတူဒီယိုထဲကိုရောက်နေပါပြီဟဲ့ဦးကျော်စံသားရေအခု Britain နိုင်ငံမှာဝန်ကြီးချုပ်အသစ်တက်လာပြန်ပါပြီအခုနှစ်လအတွင်းမှာပဲအဆိုအပြောင်းလဲဖြစ်တာပါဆိုတော့အခုတက်လာတဲ့ဝန်ကြီးချုပ်ကဒီဗြိတိန်နိုင်ငံတမိုင်းမှာလည်းပေါ့နော်သူကအိန္ဒိယနယ်ပွားတယောက်ဖြစ်နေပါတယ်ဆိုတော့ဗြိတိန်ရဲ့ဒီထူးခြားတဲ့အပြောင်းအလဲတွေပေါ့နော်အဲ့ဒါလေးတွေပြောပြပေးပါဦးကျွန်တော
်ဟုတ်ကဲ့သူကအိန္ဒိယနယ်ပွားဖြစ်တဲ့နဲ့တတိုက်ဆိုင်ဆိုင်ပဲသူဝန်ကြီးချုပ်ဖြစ်လက်ခံတဲ့နေ့ဟာလည်းပဲဟိန္ဒူဘာသာဝင်တွေအထွတ်မြတ်ထားတဲ့ဒီဝါလီနေ့မှာဖြစ်ပါတယ်ပြီးတော့သူဟာဝန်ကြီးချုပ်ရာထူးကိုလက်ခံဖို့ကျန်းသစ္စာကျင့်ဆိုတဲ့အခါမှာလည်းဟိန္ဒူဘာသာရေးကျန်းဖြစ်တဲ့ဘဂဝါဂီတာကျန်တဲ့သူကကျန်သစ္စာကျင့်ဆိုခဲ့တာဖြစ်ပါတယ်ဒါလည်းထူးခြားမှုတစ်ခုပါနောက်သူကအဆက်ငယ်ဆုံးဝန်ကြီးချုပ်လည်းဖြစ်ပါတယ်သူကအိန္ဒိယနယ်ပွားဆိုပေမဲ့ဗြိတိန်နိုင်ငံသားပါအင်္ဂလန်ပေါ့စ်မတ်မှာဝေဖရဲလူဖြစ်ပါတယ်ပြီးတော့အောက်စဖော့ဒ်ကသူတက်တယ်အောက်စဖော့ဒ် PPE ဆိုတဲ့ဘာသာတွဲ Philosophy Politics and Economics ဗြိတိန်မှာနိုင်ငံရေးလုံမဲ့လူတိုင်းဒီဘာသာတွဲကိုယူကြတာများပါတယ်သူအဲ့ဒီဟာနဲ့ဖွဲ့ရတယ်ပြီးတော့အမေရိကန်က Stanford University မှာ MBA ဖွဲ့လည်းရပါတယ်သူကအဲ့ဒီမှာပဲသူရဲ့ဇန်ဒီလောင်ပေါ်လေအိန္ဒိယနိုင်ငံရဲ့ဘီလီယံနာတထေးကြီးရဲ့သမီးနဲ့တွေ့ပြီးတော့သူဖူးသားဆုံးတာဖြစ်ပါတယ်ဆိုတော့ဒါဟာသိထူးခြားချက်တွေဖြစ်ပါတယ်သူကဒီကဖြစ်လာတဲ့အခါအာတခြားခေတ်ကြရလေနိုင်ငံရေးအခြေအနေလည်းပဲသိထူးခြားနေတဲ့အခြေပေါ့တော့ခင်ဗျာခင်ဗျာ
ဟုတ်ကဲ့ပါ तू ကဒီပထမဦးဆုံးပေါ့နော်ဟိုဗြိတိန်နိုင်ငံမှာဝန်ကြီးချုပ်ဖြစ်လာတဲ့အာရှတိုက်တာပါဦးကျော်now ဒီဗြိတိန်နိုင်ငံမှာသူက conservative party ဝင်နေဖြစ်ပါတယ်ဒီ conservative party ဆိုတာကဒီရှေးဥစဲပေါ့နော်ဟိုဟာဒီကြီးဆိုးတဲ့ပါတီပါဆိုတော့သူကိုယ်တိုင်လည်း conservative party ဝင်ဖြစ်တယ်အခုဒီ conservative party ဝင်နေအကောင်လုံးကသူ့ကိုပေါ့နော်ခေါင်းဆောင်ဖြစ်နေလဲထားတယ်သူအခုဝန်ကြီးချုပ်ဖြစ်ပါထပ်ပြီးရွေးကြပြန်မှာဆိုတော့ပေါ့နော်ဒီဟာထူးခြားနေတဲ့အချက်ပေါ့နော်အဲ့ဒါလေးကိုနည်းနည်းပြောပြပေးပါဦ
းသူက conservative ဆိုမဲ့သူကနိုင်ငံရေးယူဆတွေမှာလုတ်ရက်ပြောင်းလဲဖို့သူတို့ခက်တယ်ဒါပေမဲ့သွေးရောင်လူမျိုးရေးခွဲခြားမှုမရှိပါဘူးဗြိတိန်လူအဖွဲ့အစည်းက multi cultural society ဖြစ်နေတာကြာခဲ့ပါပြီတကယ်တော့ဟိုတုန်းကလည်းပဲအင်္ဂလိပ်မဟုတ်တဲ့ပေါ့လေဒီဂျူးလူမျိုးဘင်ဂျမင်ဒီဇရဲလီဆိုတာ1940ပတ်ဝန်းကျင်မှာဝန်ကြီးချုပ်ဖြစ်ခဲ့တာလည်းရှိပါတယ်ဆိုတော့သူတို့ကတော့ဘယ်အသွေးရောင်ဘယ်ဘာသာစကားဘယ်လိုကုကွယ်ဆိုတာအဓိကမထားပါဘူးတောင်ပြည်ကောင်းကျိုးကိုပြည်လုံးထိုင်မလဲအဲ့ဒါကိုအဓိကထားပြီးရွေးကြတာဖြစ်ပါတယ်ပြည်တွင်းနိုင်ငံမှာသူတို့ကလည်းပဲဒီကိစ္စကိုသိပြီးတော့အလင်းနဲ့ထားတာမဟုတ်ပါဘူးနောက်ပြီးသူကိုယ်တိုင်ကလည်းဥပမာအဖြစ်ဆိုရပါစို့ဥရောပသမဂ္ဂ breeding ခွဲထွက်မဲ့ကိစ္စတိုင်ပြည်အကျိုးအတွက်သာစဉ်းစားတယ်အဲ့ဒီခွဲထွက်ဖို့ဆိုအဓိကတက်တက်ကြွကြွထောက်ခံခဲ့ပါတယ်ဆိုတော့ဗြိတိန်နိုင်ငံဟာ conservative ဆိုပေမဲ့လည်းဘယ်လိုပြောရလဲဒီမိုကရေစီသိရင်ကျက်တဲ့လူအဖွဲ့အစည်းဖြစ်တယ်တိုင်ပြည်ဖြစ်တယ်ဒါကြောင့်လည်းပဲလူစင်တန်နေရလို့ပြောမှာဖြစ်ပါတယ်လို့နေတယ
်ဆရာဒီ conservative party ဖြစ်ပြီးတော့ဒီဒီကနော်နန်းတော့ဘယင်အထောက်ပံ့နေရတယ်အကုန်လုံးကလက်ခံကြတယ်ပေါ့နော်ဆိုတော့ဒါမဲ့ तू ကတူးကြတာဒီ Britain မှာအခုလက်ရှိရင်ဆိုင်နေရတာအကျက်တည်းရအများကြီးပါဘူးကျော
်
ဆိုတော့အထဲမှာမှဒီ तू လက်ဟိုနော်ဝန်ကြီးချုပ်အဖြစ်နဲ့ तू မှာစိန်ခေါ်မှုတွေအများကြီးကြုံရမှာပါဆိုတော့ဒီထဲမှာမှထင်ပေါ့နော်အကြီးမားဆုံးစိန်ခေါ်မှုဖြစ်မယ်လို့ထင်တာစီးပွားရေးလို့ထင်ပါတ
ယ်မှန်ပါတယ်ဟုတ်ကဲ့စီးပွားရေးကအကြီးမားဆုံးစိန်ခေါ်မှုပါပဲအဓိကအဖြစ်ဗြိတိန်ရဲ့ပေါင်စတာလင်ငွေကြေးတန်ဖိုးကျသွားတာတကယ်တော့1980ကျော်ပြီးကြတဲ့ပေါင်စတာလင်ဟာတန်ဖိုးတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတင်းကျလာတာအခုဆိုရင်တပေါင်းဟာဒေါ်လာနီးပါးလောက်ဖြစ်သွားတယ်ဆိုတာသိဆိုရပါတယ်အဲ့လူကြောင့်လည်းပဲအဲ့ဒါကိုမထိန်နိုင်လို့လည်းပဲသူရှေ့က distrust ထွက်သွားတာဖြစ်ပါတယ်ဆိုတော့အဲ့ဒီပေါင်စတာလင်ငွေကြေးတန်ဖိုးကျတာနဲ့သူ cost of living လူတွေမှုဈေးတွေမြင့်မားလာတယ်နောက်ပြီးလောင်စာတွေသိပြီးတော့ဈေးတက်လာတယ် energy crisis ဖြစ်လာတယ်အဲ့ဒါလည်းပဲသူအတွက်အဓိကကြတဲ့စိန်ခေါ်မှုတွေဖြစ်ပါတယ်ဒါစီးပွားရေးပိုင်းဒါကနိုင်ငံရေးမှာကြည့်မယ်ဆိုရင်လည်းပဲနိုင်ငံရေးစိန်ခေါ်မှုကယူကရိန်းစစ်ပွဲဆက်ဖြစ်နေတယ်ပြည်တွင်းရဲ့ဒီဘူးသိပ်ပြီးတော့သူစဉ်းစားရမှာဖြစ်ပါတယ်နောက်ပြီးတော့တခါဒီ Scotland ဒေသဟာ
ကျေးဇူးတင်ပါတယ်ဦးကျော်အထင်ကလည်းမရှိတော့လို့နောက်မှဒီမနော်ကွန်ပျူတာလက်ပ်တော့ကိုနော်ဘလို့များအသုံးပြုနိုင်နေဆိုတာကိုပြောပြပေးပါမယ်ဒီဩစတြေးလျမှာဒီလက်များနဲ့ကပတ်ဝန်းကျင်ဉာဏ်မှုဖြစ်စေတဲ့ကာဗွန်ထွက်အောင်စူးစမ်းကြပါတယ်ဒါသူတို့အိမ်သုံးလက်စစ်ကိုလည်းလက်ပ်တော့လို့ခေါ်တဲ့ကွန်ပျူတာဘက်ထရီအဟောင်းနေရာနေပြီးတော့ရအောင်စူးစမ်းပါတယ်ဒါနဲ့ပတ်သက်ပြီးတော့ဦး
system ကအခုလိုပြောပါလေ
getting a hold of the salvage laptop batteries by the kilo disassembling them all
computer battery အဟောင်းတွေကိုအလေးချိန်နဲ့ကျွန်တော်ဝဲပါတယ်အားလုံးကိုဖြုတ်တယ်ဆန်းတယ
်အဲ့ဒီ battery ကလျက်စစ်အားကိုအဲ့အတွက်သူတို့ကအသုံးပြုနေကြပါတယ်စစ်တဲ့ Camille Cotban တို့ကဩစတြေးလျနိုင်ငံ Canberra ကနေ22မိုင်ကွာမှာနေကြတာပါသူတို့ကပစ္စည်းတွေကိုပြန်နဲ့အသုံးချတဲ့သူတွေဖြစ်ပါတယ်ဒါပေမဲ့2020နှစ်ရာဒီတုန်းကနေရာတော်တော်များများမှာခြုံပုတ်တွေမိအကြီးကျယ်လောင်တော့သူတို့ကဘဝတစ်ခုလုံးကိုပြန်စဉ်းစားမိကြပါတော့တယ်သူတို့ကအခုလိုပြောပါတယ
် We started trying to figure out how much carbon could we emit so we could
carbon ဘယ်လောက်များထုတ်မိတယ်လဲစတွက်ကြည့်ပါတယ်ဘယ်လောက်ထုတ်သင့်တယ်လဲသတ်မှတ်လို့ရနိုင်ပါတယ်ကာဗွန်၄တန်၅တန်ထုတ်တယ်လို့ကျမတို့မပြောနိုင်ပါဘူးဩစတြေးလျမှာနေတဲ့သူအများစုကတော့14တန်လောက်ထုတ်မယ်ထင်တယ်။ဒီတော့ဖြစ်နိုင်တဲ့မြေကကာဗွန်မထုတ်ဖို့ကျမတို့သတ်မှတ်လိုက်ပါတယ်
။ကာဗွန်အထွက်စရင်းကိုသူတို့လုပ်ကြတော့အများဆုံးထုတ်တာကလေရင်၊မီလုံအစားအသောက်နဲ့လျှက်စက်မဟုတ်ပါဘူး။စစ်ကအခုလိုဆိုပါတယ
်။ Vehicle mainly
။ဘင်းတွေကအဓိကအပြ
။ကမဲလ်ကလည်းအခုလိုပြောပါတယ်
။ I was at the time commuting into town for work.
လူကိုအဲ့ဒီအချိန်တုန်းကတော့ကျမကကားနဲ့သွားနေရဆိုတော့ခရီးတစ်ချက်22မိုင်ပေါ့
။မြို့ပြမှာနေကြတော့ကားတွေကမရှိမဖြစ်ပါ။ဒါပေမဲ့တဘာဝပတ်ဝန်းကျင်မထိခိုက်တဲ့နီလန်းကိုသူတို့ရလိုက်ပါတယ်။စစ် Goodman ကအခုလိုဆိုပါတယ်။
I bought a 2019 Model 3 performance Tesla off eBay actually.
All these Tesla Tesla အဟောင်းတစ်စီးကို eBay ကနေကျွန်တော်ဝယ်လိုက်ပါတယ်။အတွင်းပစ္စည်းအားလုံးကို Land Rover နဲ့ထည့်လိုက်ပါတယ်
။သူတို့ရဲ့ကာဗွန်အထွက်ကထိုးကျသွားပါတော့လေ။ဒါကမခက်ပါဘူးလို့သူတို့ကဆိုပါတယ်။လူတယောက်ချင်းစီဟာရာသီဥတုအပြောင်းလဲအတွက်လှုပ်ဆောင်နိုင်ကြပါတယ်လို့သူတို့ကပြောပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာ
လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelsat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီတည်မှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့ဗုဒ္ဓဘူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီကနေလက်ရှိနားဆင်နေရတဲ့လိုင်းနိုမီတာ2440နဲ့51တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာ Social Media တွေပေါ်ကလူကြိုက်များတဲ့သတင်းလေးတွေနောက်မြင်ကွင်းကျယ်မှတ်စုနဲ့ကဘာတလွှားခီးသွွားအစီအစဉ်တွေကိုတင်ပြပေးဖို့ရှိပါတယ်ဒီအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်တော့ပထမဆုံးအမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြပေးပါရစေ။အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလထဲမှာကျင်းပမယ့်တက်တန်းဝက်ရွေးကောက်ပွဲတွေမှာအောက်လွှတ်တော်ကို Republican တွေကပြန်ပြီးတော့ထိန်းချုပ်သွားနိုင်တယ်ဆိုပြီးတော့လူလူစစ်တမ်းသဘောထားတွေမှာဖော်ပြနေတာပါ။ဒါဟာအမေရိကန်ရဲ့တရုတ်အရေးတင်းမာတဲ့မူဝါဒဆက်ပြီးတော့ရှိနေမယ့်အနေအထားလည်းဖြစ်ပါတယ်။ဒီလွတ်တော်မှာ Republican တွေဥဆောင်လာခဲ့မယ်ဆိုလို့ရှိရင်တရုတ်နဲ့ကုန်သွယ်ရေးဆက်ဆံမှုကနေထိုင်ဝမ်ကိုထောက်ပံ့ရတဲ့ဒီကိစ္စအတော်များများနဲ့ပတ်သက်ပြီးတော့ Biden အစိုးရဘုံမှာဖိအားတွေပိုးပြီးများလာနိုင်တယ်လို့ VOA ရဲ့အင်ပြီတော်ဘီရိုအထူးကဲ Patsy Widakus Sara ကသတင်းပေးပို့ထားပါတယ်။အပြည့်အစုံကတော့မတ်တိန်ကြီးထိုက်ကပြောပြပေးမှာပါ။
ဒီသတင်းပတ်အတွင်းကျင်းပခဲ့တဲ့တရုတ်ကွန်မြူနစ်ပါတီရဲ့အကြိမ်20မြောက်ပါတီညီလာခံအတွင်းမှာတော့သမရရှီချင်းပင်ကအမေရိကန်ကိုထည့်ပြောမသွားပါဘူး။ဒါပေမဲ့ထိုင်ဝမ်အရေးအပါအဝင်ရင်ဆိုင်နေရတဲ့အနောက်ရဲ့ချင်းချောက်မှုတွေကိုတရုတ်အစိုးရကပြင်းပြင်းထန်ထန်တုံ့ပြန်မယ်ဆိုတာကိုမိန့်ကွန်းမှာရှင်းရှင်းလင်းလင်းပြောပါတယ်
။တန်ကျေဖို့
ချင်းအင်းအားမတုံ့ဘူးလို့ပိုင်းပြတ်မထားပါဘူး။လိုအပ်တယ်လို့ဆောင်ရွက်နိုင်ရေးအတွက်ပြင်ဆင်ထားပါတယ်
။တတိယတက်တန်အာနာဆက်ယူမဲ့ရှီရဲ့လက်အောက်မှာပိုပြီးပြင်းထန်တဲ့နိုင်ငံခြားရေးမူဝါဒတရက်ကိုလည်းတရုတ်ကွန်မြူနစ်ပါတီညီလာခံကအခိုင်အမာချက်မှတ်ခဲ့ပါတယ်။ဒီအခင်းအကျင်းဟာဆိုရင်တရုတ်အစိုးရနဲ့ဘိုက်ဒင်အစိုးရကြားထိတ်တိုက်တွေ့စရာဖြစ်ပါတယ်။လာမယ့်နိုဝင်ဘာမှာကျင်းပမယ့်အမေရိကန်တက်တန်းဝယ်ရွေးကောက်ပွဲတွေမှာ Republican တွေပိုပြည့်အနိုင်ရပြီးအ ਨੇ စုခေါင်းဆောင် Kevin McCarthy ကလွှတ်တော်ဥက္ကဋ္ဌဖြစ်လာရင်တော့တရုတ်အပေါ်ပိုပြီးတင်းတင်းမာမာကင်တွယ်ရေးဘိုက်ဒင်အစိုးရအနေနဲ့ဖိအားပေးခံရမှာဖြစ်ပါတယ်။
You know, for 50 years, the Chinese Communist Party.
American ရဲ့စံတန်ဘိုးတွေကျွန်တော်တို့ရဲ့စီးပွားရေးအလုပ်ကိုင်နေတဲ့ကျွန်တော်တို့ရဲ့ကုမ္ပဏီတွေကျွန်တော်တို့ဓလေ့ထုံးစံနဲ့ကျွန်တော်တို့ရဲ့အဖွဲ့အစည်းတွေကျွန်တော်တို့ရဲ့အနာဂတ်ပေါ်တရုတ်ကွန်မြူနစ်ပါတီကတိုက်ခိုက်နေတာနှစ်ပေါင်း50ရှိနေပါပြီ
။တရုတ်ရဲ့ကျူးကျော်မှုခံရနိုင်ခြေရှိတဲ့ထိုင်ဝမ်ကျွန်းကိုစီးရေးဆွန့်ရည်မြင့်တင်ရေးရည်ရွယ်တဲ့ထိုင်ဝမ်မူဝါဒဆိုင်ရာဥပဒေကို American Congress လွှတ်တော်ကသုံးသပ်နေတာဖြစ်ပါတယ်။တရုတ်အစိုးရကတော့ထိုင်ဝမ်ကိုတရုတ်ပြည်မကြီးကခွဲထွက်သွားတဲ့လက်အောက်ခံနည်းမြေအဖြစ်ခံယူထားတာပါ။သမ္မတဂျိုးဘိုက်တန်ဟာတရုတ်အစိုးရအပေါ်မှာပြော့ပြောင်းတယ်လို့ Republican အများအပြားကယူဆကြပြီးကုန်စည်ထောက်ပံ့မှုဂွင်းဆက်လုံခြုံခိုင်မာရေးကနေကိုရိုနာဗိုင်းရပ်စ်ဇင်းမြစ်စုံစမ်းစစ်ဆေးရေးအထိတင်းတင်းမာမာဆောင်ရွက်ဖို့လည်းကြိပြုထားတာဖြစ်ပါတယ်။ Congress မှာ Democrat တို့အနည်းငယ်အသာနဲ့ဆက်ပြီးအများစုဖြစ်နေခဲ့ရင်လည်းဘိုက်ဒန်အစိုးရရဲ့တရုတ်ဆိုင်ရာမူဝါဒကတော့အရင်သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်ကချက်မှတ်ခဲ့တဲ့တရုတ်ကုန်စည်တွေအပေါ်အကြီးအကျယ်ခွန်ကောက်ခံမှုနဲ့အင်ဒိုပစိဖိတ်ဒေသတွင်တရုတ်အစိုးရရဲ့ဩစာလွှမ်းမိုးမှုကိုထိန်းချုပ်ထားရေးအပါအဝင်မူဝါဒအများအပြားကိုဆက်ထားပြီးတင်းမာနေမယ့်အနေအထားရှိပါတယ်။ Stimson Center ရဲ့တရုတ်ရေးရာညွှန်ကြားရေးမှူးယွန်ဆန်က Skype ကနေအခုလိုပြောပါတယ
်။The Trump administration, the Chinese general.
Trump အစိုးရလက်ထက်မှာ Democrat တွေအနိုင်ရဖို့အတွက်တရုတ်ကတိတ်ပြီးမျှော်လင့်ခဲ့တာပါ။ဒါပေမဲ့လည်း Biden အစိုးရတက်တန်းနှစ်နှစ်နီးပါးရောက်လာပြီးတဲ့နောက်မှာတော့ပါတီနှစ်ခုစလုံးဟာတရုတ်အပေါ်မှာသဘောထားပြောင်းမှာမဟုတ်ဘူးဆိုတာကိုတရုတ်ကသဘောပေါက်သွားပြီလို့ကျွန်မထင်ပါတယ်။တရုတ်ရဲ့ဩဇာကြီးထွားလာမှုကိုဒဏ်ပြန်ရေးအတွက်မိတ်ဖက်တွေမဟာမိတ်တွေနဲ့အတူသမ္မတ Biden ကညှိနှိုင်းဆောင်ရွက်လာတဲ့အတွက်ဘိုင်ဒန်ရဲ့မူဝါဒကတရုတ်အတွက်ပိုးပြီးတော့ခက်ခဲစေတယ်လို့တရုတ်ပြည်ထဲမှာပြောနေကြတဲ့သူတွေလည်းရှိပါတယ်
။အမေရိကန်မှာကွန်ဂရက်စ်လွှတ်တော်ကို Republican တွေကပြန်လည်ထိန်းချုပ်လာရင်တော့ရာသီဥတုပြောင်းလဲမှုလို့နိုင်ငံတကာရေးရာကိစ္စတွေမှာ ပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲတရုတ်နယ်မဟာဗျူဟာမြောက်ရှင်ပြန်ရေးဘိုင်ဒင်ရဲ့ချင်းကပ်ဆောင်ရွက်မှုတွေအပေါ်မှာပိုပြီးယုံကြည်မှုကင်းမဲ့လာမယ်လို့လည်းသုံးသပ်သူတွေကပြောပါတယ်ရှင
်။အမေရိကန်နိုင်ငံရဲ့နိုဗင်ဘာလထဲမှာကျင်းပရမယ့်တက်တန်းဝက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါ။ဒေါက်တာရှင်တွေအခုနားဆင်နေကြတာက VOA American တိုင်းရဲ့ဗဟုသုခုနေ့မနက်ခင်းအစီအစဉ်လေးဖြစ်ပါတယ်။VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ခန္ဓာတွေဖြစ်တဲ့ American နိုင်ငံရဲ့အကြောင်းဒီကောင်းစရာ ISP မြင်ကွင်းကျင်မှတ်စုကဘာတလွားခီးသွားအစီအစဉ်တွေကိုလည်းအပတ်စဉ်ခန္ဓာတွေနားဆင်ကြမှာဖြစ်ပါတယ်
။ VOA American တိုင်းကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းဖြစ်တဲ့ VOA Pay တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည့်တဲ့အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA American တိုင်းရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ရောက်ပါပြီ။ပထမဆုံးတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုပြောပြပေးပါမယ်။ Iran ဘာသာရေးရဲတွေထိန်းထားစဉ်မှာအမျိုးသမီးငယ်တဦးတည်ဆုံခဲ့ရပြီးတဲ့နောက်မှာ Iran အပဝင်ကဘာထဝမ်း Iran အစိုးရကိုဆန္ဒပြနေကြပါတယ်။အခုခါမှာတော့ Iran အစိုးရဘာသာရေးခေါင်းဆောင်ကြဆုံးပါသေးဆိုပြီးတော့ပိုပြီးပြင်းပြင်းထန်ထန်ကြွေးကြော်ဆန္ဒပြလာကြတာဖြစ်ပါတယ်။ဒါပေမဲ့လည်းယူကရိန်းကိုအီရန်လက်နက်သုံးပြီးတော့ရုရှားကနေတိုက်ခိုက်နေတဲ့ကိစ္စကအခြေအနေတွေပိုပြီးတင်းမာစေတယ်လို့အီရန်နဲ့အမေရိကန်ကြားအီရန်နျူကလ িয়ার သဘောတူစာချုပ်ပြန်ပြီးအသက်သွင်းနိုင်ဖို့ကိစ္စအတွက်လည်းအဟန့်တားဖြစ်စေနိုင်ဖြစ်လာနေပါတယ်။ VOA သတင်းတောက်အရက်အဘာပါစာရီပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်။
နယ်မြို့လေက Trafalgar Square ကစလို့ Berlin Toronto အထိအီရန်ဘာသာရေးအစိုးရကိုစန့်ကျင်ဆန္ဒပြနေကြတာပါ။လွန်ခဲ့တဲ့လကအသက်22နှစ်အရွယ်မာရှာအမီနီအီရန်ဘာသာရေးရဲတွေထိမ့်သိမ်းထားစဉ်တည်ဆုံသွားပြီးအီရန်အစိုးရကသူဟာနှလုံးပေါက်တည်ဆုံသွားတာလို့ပြောပါရတယ်။မိသားစုကတော့အာမီနီမှာနှလုံးရောဂါမရှိဘူးလို့ဆိုပါရတယ်။အဲ့ဒီအချိန်ကစလို့လူငယ်တော်တော်များများအပါအဝင်ဈေးတွေတွေဟာအီရန်နိုင်ငံမှာအပြောင်းလဲတွေလုပ်ဖို့ဆန္ဒပြတောင်းဆိုနေကြသလိုကျောင်းသူကျောင်းသားတွေလည်းစာသင်ခန်းကထွက်ပြီးတော့ဆန္ဒပြကြဖို့လှုပ်ရှားသူတွေကတောင်းဆိုကြပါတယ်။အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအာလီခါမေနီကတော
့အီ
ရန်မှာကြီးပြင်းနိုင်ငံခြားသွားကြောင်းတဲ့တိုင်းပြည်အတွက်အလုပ်ကျွေးပြန်ပြုသူတွေကိုရန်သူတွေအဖြစ်ပုံဖော်ပြောဆိုပါတယ်။ဒီတော့အတွင်းယူကရိန်းနဲ့အနောက်နိုင်ငံတွေကအီရန်နိုင်ငံဟာရုရှားကိုခါမီကာဇာယီအဝေးဒိန်းတိုက်ခိုက်ရေးဒရုန်းတွေနဲ့အသုံးပြုပုံတင်နန်းတွေပေးနေတယ်လို့ဆွဆွဲပါတယ်
။ What that means obviously again
အီရန်ဟာအကြမ်းဖက်မှုတွေအတွက်အရှိအလေပိုင်းဒေသမှာတည်းမဟုတ်ပဲယူကရိန်းမှာပန်ပိုးပေးနေတာကိုထင်းထင်းရှားရှားဆက်တွေ့ရပါတယ်
။အီရန်နဲ့ရုရှားကအခုလိုဆွဆဲမှုတွေကိုညှင်းဆို့ပေမဲ့ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေကယူကရိန်းကိုရုရှားကတိုက်ခိုက်ရမှာအသုံးပြုတဲ့အဝေးဒိန်းဒရုန်းတွေဟာဘယ်နိုင်ငံကလဲဆိုတာကိုစုံစမ်းစစ်ဆေးဖို့တောင်းဆိုနေပါတယ်။အမေရိကန်ပြည်ထောင်စုကလည်းအခုလိုအခြေအနေမျိုးမှာ2015နျူကလ িয়ার သဘောတူညီချက်ကိုပြန်သက်သွင်းဖို့ဖြစ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်။
way far apart with the Iranians in terms of
Iran nuclear သဘောတူညီချက်ပြန်သက်သွင်းဖို့တော်တော်အလံဝင်နေပါသေးတယ်။အခုခါမှာအဲ့ဒီကိစ္စဟာအဓိကမကြဘဲငင်းချမ်းစွာဆန္ဒပြနေကြသူတွေကိုအီရန်အာဏာရှင်အစိုးရကကင်တွယ်ဖို့နဲ့ပတ်သက်ပြီးတာဝန်ခံဖို့အာရုံစိုက်လှုပ်ဆောင်နေပါတယ်။အီရန်နဲ့ရုရှားအကြားလက်နက်အရောင်းဝယ်ကိစ္စအတွက်အရေးယူဆောင်ရွက်နိုင်ရေးလဲအဓိကထားလှုပ်ဆောင်နေပါတယ်
။အီရန်ဘက်ကလည်းအမေရိကန်ပြည်ထောင်စုဟာ အီရန်ကဆန္ဒပြပွဲတွေကိုမီးထိုးပေးနေတဲ့အချိန်ထဲမှာနျူကလ িয়ার သဘောတူစာချုပ်ကိုအမြန်ဆုံးပြန်အသက်သွင်းဖို့တိုက်တွန်းနေတာဟာသဘာဝမကျဘူးလို့ဆိုပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာအမေရိကန်ပြည်ထောင်စုဟာနျူကလ িয়ার သဘောတူညီချက်ကနေပြန်နှုတ်ထွက်ခဲ့တာပါ။ဒါပေမဲ့လည်းခုအခါဝါရှင်တန် DC နဲ့ကမ္ဘာတစ်လွှာကမြို့ကြီးတွေမှာနျူကလ িয়ার အရေးထက်အီရန်ဆိုရရဲ့ပြည်တွင်းပြည်ပလူခွေချိုးဖောက်မှုတွေအပေါ်ပိုးပြီးတော့အလေးထားစောင့်ကြည့်နေကြပါတယ်ခင်ဗျာ။
ကိုအောင်တင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကဏ္ဍကိုကြည့်ရှုနားဆင်ကြကြတာပါ။အခုတော့ရပိုင်းတွင်းမှာပဲဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတဏ္ဍကျော်ကစူးစီးပြီးတော့တင်ပြပေးမှာပါ။
တောင်ကိုရီးယားနိုင်ငံဆိုမျိုးတော်တောင်ဘက်နန်ဟန်မြစ်မှာဖြစ်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေမြစ်ဖြတ်အစီရေလစ်ကျင်နေကြတာပါ။တပ်စက်ကကားတွေအမြောက်ကားတွေမြစ်ဖြတ်ကူးနိုင်ဖို့ရေပေါ်ပေါ်တဲ့တရားထိုးပြီးတော့အော်တိုဘာလ19ရက်နေ့ကအစီရေလစ်ကျင်ခဲ့ကြပါတယ်။တိုက်ခိုက်ရေးရဟယင်တွေလေထဲမှာပြန်မြေပြင်မှာတန်ကြက်ကကားတွေကအဖြူရောင်မီးခိုးလုံးတွေမှုထုတ်ပြီးတော့လူစည်းတန်ကြက်ကကားတွေတခြားစစ်မော်တော်ယာဉ်တွေနန်ဟန်မြစ်ကိုဘော်ဒါရာကနေဖြတ်တန်းကြပါတယ်။ဒီလေ့ကျင့်မှုမှာတောင်ကိုရီးယားနဲ့အမေရိကန်အင်ဂျင်နီယာတပ်ဖွဲ့တွေတရားတည်ဆောက်လိုက်တာဖြစ်ပြီးတော့တောင်ကိုရီးယားရွေရှားတပ်ခွဲ7ကတန်ကြက်ကဖြက်အထူးတပ်ဖွဲ့ဝင်တွေရေပေါ်တရားကနေမြစ်ဖြတ်ကူးကြပါတယ်။မြောက်ကိုရီးယားကအခုတလောမှာဒုံးကျည်စမ်းသပ်မှုတွေဇက်တိုက်ပြုလုပ်နေလို့အာရှအရှေ့ပြားဒေသမှာတင်းမာမှုတွေမြင့်မားနေပြီးတော့တောင်ကိုရီးယားနိုင်ငံမှာအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေစီရေလေ့ကျင့်မှုတွေပြုလုပ်နေတာကိုလည်းမြောက်ကိုရီးယားကအထူးဒေါသထွက်နေပါတယ်။ယူကရိန်းနိုင်ငံကီးဖ်မြို့တော်မြို့လေကောင်ကလူနေအဆောက်အအုံအများပြားပောက်ကွဲမှုတွေဖြစ်ပြီးတော့ပျက်စီးရတဲ့ပုံရိပ်တွေပါကီးဖ်မြို့တော်မှာအော်တိုဘာလ18ရက်နေ့တိုက်ခိုက်ခံရတဲ့မြို့လေနေရာကတက္ကသိုလ်တွေကျောင်းသားကျောင်းသူတွေထိုင်တဲ့ဆိုင်တွေစားသောက်ဆိုင်တွေရှိတဲ့နေရာဖြစ်ပါတယ်တိုက်ခိုက်မှုတွေကိုကာမီကာဇီဒရုန်းတွေနဲ့လုပ်နေတယ်လို့ယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာမက်ကပြောပါတယ်ဆိုလိုတာကအီရန်နိုင်ငံလို့ Shahed 136အဝေးရင်း drone တွေနဲ့ဒုတိယကမ္ဘာစစ်အတွင်းမှာလေယာဉ်နဲ့ပစ်မှတ်ကိုအသေးခံဝင်တိုက်တဲ့ဂျပန်တွေရဲ့ကာမီကာဇီတိုက်ခိုက်မှုမျိုးနဲ့တိုက်ခိုက်တယ်လို့ယူကရိန်းကပြောနေတာပါ။ရုရှားနဲ့ခရိုင်းမီးယားဒေသဆက်ထားတဲ့တရားကိုဖောက်ခွဲပစ်လို့တိုက်ခိုက်မှုလုပ်တာလို့ရုရှားကပြောပေမဲ့အီရန်ရဲ့ drone တွေဟုတ်မဟုတ်ဘာမှမပြောပါဘူး။အီရန်ကတော့ယူကရိန်းမှာရုရှားထိုးစစ်သုံး drone ကသူတို့စီကမဟုတ်ဘူးလို့မြင်းဆိုထားပါတယ်။ထိုင်းနိုင်ငံဒေသအများစုမှာတော့ရေဘေးနဲ့ကြုံနေရပြီးတော့ဒီနှစ်ကအခြေအနေအဆိုးဆုံးမဟုတ်ပေမဲ့အဆိုးရွားကတော့ရေဘေးကူညီထောက်ပံ့မှုတွေအတွက်ဒေါ်လာတန်း600ကျော်သုံးဖို့ပြင်ထားပါတယ်။ရွာတွေထောင်ထဲချီရေဘေးတင်နေပြီးတော့ဆယ်ရီလဲရှန်ကြခံနေဖြစ်နေလို့တချို့နေရာတွေမှာဆယ်ရီဖောက်ချနေရတာပါ။အော်တိုဘာလလည်းကထိုင်းနိုင်ငံကရေဘေးတင်ဒေသတွေမှာဒေသအတော်ဝင်ရှိသူတွေကူညီထောက်ပံ့မှုတွေလိုက်ဝင်ငှပေးနေတာဖြစ်ပါတယ်။အယုဒ္ဓယာပြည်နယ်မှာတော့ကုညေးတပ်ဖွဲ့တွေကရေမက်ထီတက်နေတဲ့ရေထဲကနေပြီးတော့တိုင်ဝင်တိုင်ထွဲ့မော်တော်ဘုံနဲ့အရောက်သွားပြီးတော့ပစ္စည်းတွေဝင်းငါပေးခဲ့ပါတယ်။အိမ်ထဲမှာတော့ရေထဲမှာသွားနေရပါတယ်တဲ့။အိမ်ရှင်မတယောက်ပြောသွားတာပါ။
ในบ้านก็ต้องเดินลุยทํากับข้าวต้องซักผ้าต้องเดินลุยน้ําอย่างเงี้ยค่ะ။แล้วก็เวลาเข้าออก
အိမ်ကထွက်ဖို့ဆိုတာလှေရှိမှဒီနေရာကမြင်းနေမြေချိုင်းဖြစ်နေတော့ရှိသမျှရေဝင်းနေတယ်လို့ရေဘေးတင်ပရတနာကွန်ဆော့ကပြောပါတယ်။ထိုင်းနိုင်ငံဒေသအများအပြားအထူးသဖြင့်အရှေ့မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာရေဘေးတင်တာဖြစ်ပါတယ်ထိုင်းနိုင်ငံမှာမိုးရသည့်ရေကြီးချိန်တာချင်းမြေကန်ကခေါက်ဆွဲဆိုင်ရေမြုပ်နေပေမဲ့အော်တိုဘာလ15ရက်နေ့ကတော့ဖောက်တယ်တွေလည်းရေထဲမှာထိုင်စားနေကြတာတွေ့ရပါတယ်နှခွပထုံးပြည်နယ်ကဒီပကြစ်ချက်ခေါက်ဆွဲဆိုင်လေးကအဝေးပြင်းလက်မှဂုံးကြော်တရာအောင်မှာတည်ရှိတာဖြစ်ပြီးတော့ခွေလာတာကတော့230ရှိပါပြီ။ငားတွေကိုအစာအမြဲကျွေးလို့ငားတွေလည်းလာတာကြောင့်ငားတွေကူးနေတဲ့ရေထဲခြေထောက်ချထိုင်နေတဲ့သူတွေအကျိုက်ဖြစ်ပါလေ။ထိုင်းနိုင်ငံကိုစက်တင်ဘာလဝင်ရောက်တိုက်ခိုက်သွားတဲ့နိုဘူးမုန်တိုင်းရဲ့နိုင်ငံအရှေ့မြောက်ပြည်နယ်တွေကဆယ်တွေဖောက်ချတာရဲ့ကြောင့်မြစ်တွေလည်းရေချန်ကုန်ရပါတယ်။အော်တိုဘာလတတိယပတ်မှာတော့ထိုင်းနိုင်ငံမှာနိုင်ငံရဲ့40ရာခိုင်နှုန်းနီးပါးရေဘေးတင့်နေပြီးတော့မိုးထက်များနိုင်တာကြောင့်ရုတ်တရက်ရေကြီးရေရှမ်းမှုတွေဖြစ်မယ်လို့တာဝန်ရှိသူတွေသတိပေးချက်ထုတ်ပြန်ရပါတယ်။ထ ိုင်းနိုင်ငံကပြည်နယ်88ခုထဲက59ခုမှာအင်ဂျီပေါင်း4သိန်းခွဲရေဘေးတင်တာဖြစ်ပြီးတော့ထိုင်းရေဘေးကူညီရေးနဲ့အစာရိတ်ခါထောက်ပံ့ရေးသုံးစွဲဖို့အတွက်အစိုးရကဒေါ်လာတန်600ကျော်ချပေးထားပါတယ်လူပြရေပေးနဲ့မကြခဏကြုံရတဲ့ဖိလစ်ပိုင်နိုင်ငံမှာတော့ရေတွေကနေဖြတ်မောင်းဖို့အတွက်တာမန်မော်တော်ဆိုင်ကယ်ထက်3ဘီလောက်ပိုမြင့်တဲ့ခြေရန်ရှည်မော်တော်ဆိုင်ကယ်တီထွင်ထားပါတယ်။ဒီခြေရန်ရှည်ဆိုင်ကယ်နဲ့အငှားလိုက်ပြီးတော့ခါလောက်ဒူးလောက်တက်နေတဲ့ရေကြီးမှုတွေကြောင့်မောင်းဖို့ပေးနိုင်လို့ဟာဂွန်ဝိုင်းမြို့မှာရုံးတဲ့ကြောင်းတဲ့ဒေသခံတွေအားထားရတဲ့ဆက်သွယ်သွားလာရေးရင်တစ်ခုဖြစ်ပါတယ်
။ဘာဟာနာကာပက်တူရှာကစီဝနာအိုနာစာမင်းမတ်တရိုက်စီကယ်လီ
ခြေရန်ရှည်ဆိုင်ကယ်တက္ကစီခင်းစဉ်တစ်ခုကိုပေးဆို40အမေရိကန်ဒေါ်လာနဲ့ဆို68ဆန့်ရပါတယ်လို့ဆိုင်ကယ်အငှားမောင်းသမား Russell Lopez ကပြောပါတယ်။ဒါဆိုရင်ဈေးကတာမန်ဆိုင်ကယ်တက္ကစီထက်တော့နည်းနည်းပိုကြီးတာပါ။အရင်နည်းကြတော့လေရိုးရိုးဆိုင်ကယ်ကိုခြေရန်ရှည်ဆိုင်ကယ်ဖြစ်အောင်လို့တန်းချောင်းတွေတုံးပြီးတော့ပြင်ဆောက်ထားရတာဆိုတော့ပို့ပြီးတော့လေငွေကုန်ကြေးကျများထားလို့ပါ။ရေးတဲ့တဲ့ထက်မှမောင်းရလို့စားငယ်ရေးတိုက်စားတာနဲ့ဆိုတော့ပြုပြင်ရတဲ့ဈေးကြီးပြီးတော့မောင်းစားတဲ့သူတွေအတွက်အမျက်သိမ့်မကျန်ပါဘူး။အမိုက်ကိုစနစ်တကျမစွန့်ပစ်တာကြောင့်ရေးကြီးရဲ့အခြေအနေကနှစ်ဆင်ပိုဆိုးလာတယ်လို့ဒေသခံတွေကပြောပါတယ်။အစိုးရကတော့ဒီလိုရေးကြီးတာတွေရော့သွားအောင်စီမံကိန်းချလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဘရာဇီးလ်နိုင်ငံကအီဂွာဆူအေယာမရေးတကွန်ကြီးကရှိနေကြရေပမာထားတဲ့ဆယ်ဆများလာတယ်လို့ဒေတာရင်းမီဒီယာတွေမှာပြောနေတာပါ။ဘရာဇီးလ်နိုင်ငံပရာနာပြည်နယ်မှာမိုးတဲတဲထန်ထန်ရွာပြီးတော့ရေများနေတာပါ။အစပိုင်းကအီဂွာဆူမြစ်ရေခန့်တဲ့အထိမိုးမရွာပဲမိုးကောင်ခဲ့ပြီးတော့မှအခုလိုမျိုးအကြီးကျယ်ရေတက်တဲ့အထိမိုးရွာသွန်းခဲ့တာပါ။ဘရာဇီးလ်နိုင်ငံဘက်အချမ်းမှာဆိုရင်မြစ်ပေါ်ဖျက်ဆောက်ထားတဲ့လူလျှောက်တံတားကိုတစ်ပတ်လောက်ပိတ်ထားခဲ့ရပါတယ်။ဒီရေတကွန်မှာပုံမှန်တစ်စက္ကန့်ကိုရေလီတာတစ်သန်းခွဲစီးဆင်းတာကနေပြီးတော့အော်တိုဝါ73ရက်နေတိုင်းတာကြည့်တာမှာတော့တစ်စက္ကန့်ကိုလီတာ16တန်တက်သွားပါတယ်။ရေရှမ်းပြီးတော့ရေကြီးမှဆိုလို့ရေအားလျက်စစ်ထုတ်ရေကာတာတွေကရေလဲပေါက်တွေကိုဖွင့်ချခဲ့ရပါတယ်။ဒီရေတကွန်ရဲ့နီတဝိုက်ကို UNESCO ရဲ့ကမ္ဘာ့ငွေနဲ့စည်းရုံးထဲမှာ1986ခုနှစ်မှာတွင်လိုက်ပြီးတော့2012ခုနှစ်မှာတော့ကမ္ဘာ့အမွေနေရာတစ်ခုထဲစည်းရုံးတွင်ခံရပါတယ်။
ဒီလို social media ပေါ်ကလူကြီးများတဲ့တမနစ်သတင်းတူတွေလေးကိုမန်ရေးတနာကျော်ကစူးစီးတင်ပြပေးခဲ့တာပါအခုတော့အင်္ဂါညအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ငင်ကွင်းကျင်မှတ်စုကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021 February လကစပြီးတော့အခု October 19ရက်နေ့အထိပြည်ရင်းမှာအိုးအိမ်ဆန့်ခွာထွက်ပြရတဲ့ဒုက္ခတွေ1.6တန်းကျော်တိုးလာပါတယ်ဒီအချက်လက်အသေးစိတ်ကိုတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကနေစုစည်းပြီးတော့ငင်ကွင်းကျန်မှတ်စုများဖြစ်တင်ဆက်ထားပါတယ
်ဆရာနာတင်မှုအလွန်အခုနှစ်အောက်တိုဘာ19ရက်အထိပြည်တွင်းစစ်ပြေဒုက္ခတွေ1.6တန်းကျော်တိုးလာခဲ့ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာပြည်တွင်းဒီပါစစ်ပြေးဒုက္ခတွေပေါင်း 3.1 တန်းကျော်ရှိလာပါပြီ။အာဏာသိမ်းမှုအလွန်အသစ်တိုးလာတဲ့ပြည်တွင်းစစ်ပြေးဒုက္ခတွေအရေအတွက်ဟာစုစုပေါင်းပမာဏရဲ့52ရာခိုင်နှုန်းကျော်ဖြစ်လာပါတယ်။ခုနှစ်အတွင်းမှာလက်နက်ကင်ပဋိပက္ခတွေပိုများလာတာကြောင့်စစ်ပြေးဒုက္ခတွေအသစ်တိုးနှုန်းမြင့်တက်နေပါတယ်။ခုနှစ်ဆယ်လတာနေပါကာလအတွင်းမှာပဲစစ်ပြေးဒုက္ခတဲ့တတန်းကျော်ထိတိုးလာခဲ့တာပါ။ဒါဟာအစ်စ်တိုးလာတဲ့စစ်ပြေးဒုက္ခတဲ့စုစုပေါင်းရဲ့66ရာခိုင်နှုန်းကျော်ထိရှိပါတယ်။ဇန်နဝါရီတလထဲမှာတည်းစစ်ပြေးဒုက္ခတဲ့တသိန်း400000ကျော်ထိတိုးခဲ့ပြီးဒါကအမြင့်ဆုံးဖြစ်ခဲ့ပါတယ်တိုးလာတဲ့စစ်ပြေးဒုက္ခတဲ့1.6တန်းကျော်ထဲမှာစကိုင်းတိုင်းအတွင်းကအများဆုံးဖြစ်ပါတယ်။အာနာသိမ့်မှုအလွန်အစ်တိုးလာတဲ့စစ်ပြေးဒုက္ခတဲ့ပမာဏရဲ့47ရာခိုင်နှုန်းကစကိုင်းတိုင်းထဲမှာရှိနေပါတယ်။အရေးအတွက်အပြင်6သိန်း800000ကျော်ရှိပြီး
တနိုင်ငံလုံးမှာအများဆုံးဖြစ်ပါတယ်ဒုတိယအများဆုံးရှိတဲ့ဒေသကမကွေးတိုင်းဖြစ်ပြီးပြည်တွင်းစစ်ပြေးဒုက္ခသည်2,400ကျော်ရှိပါတယ်နိုင်ငံအနှံ့ကမြို့နယ်ပေါင်း96ခုမှာစစ်ပြေးဒုက္ခသည်တရက်သမ6တန်းကျော်တိုးပြီးရှိလာပါတယ်။စကိုင်းတိုင်းအတွင်းမှာမြို့နယ်ပေါင်း34မြို့နယ်တွေကမြို့နယ်30မှာစစ်ပြေးဒုက္ခသည်တွေတိုးနေတာပါ။မြို့နယ်တစ်ခုချင်းစီနိုင်ရှင်တဲ့ကကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာစစ်ပြေးဒုက္ခသည်အများဆုံးရှိနေပါတယ်။အရေးအတွက်အားဖြင့်အဲ့ဒီဒေသမှာစစ်ပြေးဒုက္ခသည်36,000ကျော်ရှိပါတယ်။
ခုတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကဘာတလွားခီးတော့အစီအစဉ်အလည်ရောက်ပါပြီ။ဂျော်ဂျီယာနိုင်ငံကနက်ဆိုင်တဲ့ဂျောက်ကဘာတစ်ခုဖြတ်ပြီးတော့ဆောက်ထားတဲ့ဂျိုးဒရာတစ်ခုကတဲထိတ်ရင်ဖို့တွေ့အကြုံရကျင်သူတွေအတွက်သွားကြံစရာနေရာတစ်ခုဖြစ်နေပါတယ်။တဘာဝရှုခင်းအလှကိုမီတာ200အမြင့်ရှိတဲ့ဂျိုးဒရာဘော်ကကြည့်ရတာအားမရဘူးဆိုလို့ရှိရင်လည်းဂျိုးဒရာနဲ့အပြိုင်လေထဲမှာဆက်ဘင်းစီးပြီးခန်းစားကြည့်နိုင်ပါတယ်။ဘယ်လောက်စိတ်လှုပ်ရှားကောင်းတယ်ဆိုတာကိုမဆုမြတ်မုံနဲ့တူဒီတစ်ပတ်ကဘာတလောခီးသွားအစီအစဉ်ကနေတွားချီကြအောင်ပ
ါဂျော်ဂျီယာနိုင်ငံတီဘလီစီမြို့ရဲ့အနောက်ဘက်ကီလိုမီတာ100လောက်မှာရှိတဲ့ Dash Bashi Canyon 6ကဘာကြီးပေါ်မှာမီတာ240ရှည်လျားတဲ့ဂျိုဒရာကြီးတစ်ခုကိုဖျက်ဆောက်ထားပါတယ်ကျောက်ကဘာကြီးရဲ့အပေါ်မီတာ200အမြင့်မှာဆောက်ထားတဲ့တမဏိဂျိုဒရာကြီးရဲ့ခြေနင်းနေရာတချို့မှာခိုင်ခန့်တဲ့မှန်တွေကိုတပ်ဆင်ထားတဲ့အတွက်တရားပေါ်လျှောက်သူတွေငုံကြည့်လိုက်ရင်အသေးအေးစရာဖြစ်နေပါတယ်။ဒရာကြီးရဲ့အောက်မှာစီးဆင်းနေတဲ့မြစ်ကိုမြင်ရတာကလည်းတမှုထူးခြားမှပါပဲ။စိမ့်လန်းတစ်ပင်တွေရေဒဂွန်တွေလိုတဘာဝအလှတရားတွေပတ်လည်ဝိုင်းနေတဲ့နေရာမှာခင်မီဂျိုဒရာကြီးပေါ်ကနေလမ်းဖြတ်လျှောက်ပြီးတော့တဘာဝကိုခံစားရတဲ့အတွေ့အကြုံကဘာတင်းမှာမတူဘူးလို့အစ္စရေးနိုင်ငံကလာတဲ့ခီးသွားဘလော့ဂါကပြောပြပါရယ
် I have to say it's one of the most amazing places I've ever seen in the world
ကမ္ဘာမှာကျွန်မမြင်ဘူးသမျှထဲမှာတော့တကယ်အံ့ဩစရာအကောင်းဆုံးနေရာတစ်ခုဖြစ်ပါတယ်ခီးသွားဘလော့ဂါတယောက်အနေနဲ့နေရာတွေအများကြီးကိုတွားဖို့ပါတယ်ဒီတရားကြီးကတော့ Instagram မှာဓာတ်ပုံရိုက်တင်တာအများဆုံးနေရာတစ်ခုဖြစ်မယ်လို့ထင်ပါတယ် Internet ပေါ်မှာလက်တို့ပြောကြမယ့်နေရာတစ်ခုဖြစ်မှာသိကြပါတယ်သိကိုလှပါတယ်ခီးသွားဘလော့ဂါတယောက်အနေနဲ့ပထမဆုံးလာခဲ့နိုင်တာကိုလည်းဂုဏ်ယူပါတယ
်ဂုဏ်ယူချင်တယ
်နတ်ဆိုင်တဲ့ကြောက်ကဘာကြီးပေါ်မှာဖျက်လျှောက်သွားနေရတဲ့ဆိုတဲ့အတီးက၆ချားစရာစိတ်လှုပ်ရှားစရာဖြစ်ပေမဲ့ဘေးပတ်ဝန်းကျင်ရှုခင်းအလှက၆စိတ်ကိုမေ့သွားစေတယ်လို့လည်းတချို့ကပြောပါတယ
် It's more exciting than scary. It's very beautiful, very nice view on the canyons.
ကျွန်တော်ကတော့ကြောက်တာထက်စိတ်လှုပ်ရှားပါတယ်။ရှူခင်းကတိတ်တာရတော့လမ်းတစ်လျှောက်လုံးကတိတ်လောက်ပါတယ်
။နီကာကမကြောက်ဘူးလို့ပြောပေမဲ့သူ့ရဲ့တကယ်ချင်းလီဒန်နဲ့မက်ကတာတို့ကတော့ကြောက်လဲကြောက်ပျော်လဲပျော်စရာကောင်းတယ်လို့ပြောနေကြတာပါ။တမလီဂျိုဒရာကြီးရဲ့အလင်းမှာတော့အေးအေးဆေးဆေးနားနေပြီးတော့ရှူခင်းကိုခံစားနိုင်တဲ့စိန်တုံးပုံစံ view point နေရာလှုပ်ထားပေးပါတယ်။
Мне очень нравится вид, который открывается от этого моста. Но при этом на самом
деле Дорога не меняет шугин го тэй тбо жа баре. Аян сэйча лонжон дэ ло лэ канза я баре. Дара чи я да га лэ канган канган ши баре. Шугин га ро атэ шу таун ма лао баре. Лэт дан ди на кат тва чи ин ро пёу жа ма ла со рэ со йин сэй нэ нэ фит баре. Ара га лвэ йин а лон э э сэ сэ ба.
At the beginning I was a little scared, but after you walk on it it you feel very safe.
ဆောင်းရင်းကတော့နည်းနည်းကြောက်စိတ်ရှိပါတယ်နည်းနည်းလျှောက်ကြည့်လိုက်တော့လုံးလုံးစိတ်ထားရတယ်ဆိုရဲစိတ်ဖြစ်သွားတယ်လေရှုခင်းကတိတ်တာရတော့လာရကြိုးနဲ့ပါတယ်လာလဲလာတင်ပါတယ
်အခုလိုမျိုးရင်တထိတ်ထိတ်နဲ့တံတားပေါ်ဖြတ်လျှောက်ရတာအားမရဘူးဆိုသူတွေအတွက်တံတားနဲ့အပြိုင်လေထဲမှာစပိန်စီးလို့လဲရပါသေးတယ်
It's amazing and crazy in the same time it's like
ဆေးလို့ရှာဖို့ကောင်းလို့တချိန်ထဲမှာအံ့ဩဖို့လည်းကောင်းပါတယ်
အသေးချာအခိုင်အခန့်လောက်ချာတော့ပြုတ်မကျနိုင်ပါဘူး။စပိန်နေရတဲ့ရတာကိုလည်းခံစားရတယ်။နောက်ပြုတ်မကျအောင်ချီထားတဲ့ကျိုးရှိတယ်ဆိုတာလည်းသိနေပါဗျ။အောက်ကငူးကြည့်ရတဲ့ရတာကတော့တကယ်ကိုထူတာပါ။တကယ်ကိုအမခံပါ။တခြားဘာပြောရမှန်းတော့မသိပါဘူး။
အခုလိုတဲထိတ်ရင်ဖို့ဖြစ်စရာတရားကြီးကို2019ခုနှစ်မှာစတင်ဆောက်ခဲ့ပြီးတော့အခု2022ခုနှစ်ဇွန်လလယ်မှာဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ American Dollar တန်း40လောက်ကုန်ကြတဲ့ဆောက်လုပ်ရေးစရိတ်ကိုတော့ Israel နိုင်ငံက Gasland ဆိုတဲ့ကုမ္ပဏီကရင်းနှီးမြှုပ်နှံထားပါတယ်
။ Dia Lomazes Bunebis CF-ში დაგვებადრონ გაგვეხორციელებინეს უნიკალური და განსხვავებული პროექტი. Idea
Singapore-ში ရဲ့ဒီ project ကိုလုပ်ဖြစ်တာကကမ္ဘာမှာ2014ခုနှစ်လောက်ခရဲကကမ္ဘာ့ပတ်ဝန်းကျင်ကိုအလေးထားတဲ့ခီးသွွားလုပ်ငန်းတွေကိုလူတွေစိတ်ဝင်စားလာကြတာရဲ့ဂျော်ဂျီယာမှာလည်းလူတူအရောက်နေတဲ့ကမ္ဘာ့နေရာမျိုးသွားချင်သူတွေ2019ခုနှစ်ကလေးကပိုများလာတာရဲ့အကြောင်းမှာကမ္ဘာ့အလှကိုအကောင်းဆုံးထိန်းသိမ်းထားတဲ့တစ်ချိန်ထဲမှာလာတဲ့သူတွေကိုလည်းတကယ့်ကိုထူးခြားစိတ်လှုပ်ရှားစရာကောင်းတဲ့အတွေ့အကြုံမျိုးရအောင်လုပ်ပေးနိုင်တယ်ဆိုတာအကောင်းဆုံးသက်သေပြနိုင်တဲ့ project ဖြစ်ပါတယ်။ကမ္ဘာ့ကိုမထိခိုက်ဘဲစိတ်ချလက်ချလာလည်နိုင်တဲ့နေရာတစ်ခုဖြစ်ပါတယ်။
dash bar ရှိကညွန်ကြောက်ကဘာကြီးပေါ်မှာအခုလိုစိတ်ဝင်စားစိတ်လှုပ်ရှားစရာကြိုးတရားကြီးကိုဆောက်လုပ်ထားတဲ့အတွက်ဒီနေရာကိုနိုင်ငံတကာကကဘာလက်ခီးသွွားဧည့်သည်တွေကိုဆွဲဆောင်နိုင်မယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကမျှော်လင့်ထားပါတယ်။ဒီကြိုးတရားကြီးနဲ့မဝေးလာတဲ့နေရာမှာလည်းစိန်ခန်ဟိုတယ်နဲ့အပန်းဖြေအိမ်တွေကိုဆောက်လုပ်နေပါတယ်။
This is one of the most spectacular resorts that we've ever built. I mean, as part of the Easter group with a great partnership of the
ကျွန်တော်တို့ဆောက်ခဲ့တဲ့မြန်မာအပန်းဖြေနေရာတွေထဲမှာတကယ့်ကိုအထူးကြားဆုံးနေရာတစ်ခုဖြစ်ပါတယ်။ Georgia လူမျိုးတွေ Israel လူမျိုးတွေနဲ့ပူးပေါင်းပြီးတော့ Easter group ရဲ့အပန်းဖြေနေရာတစ်ခုဖြစ်ပါတယ်။ကမ္ဘာနေရာဆောင်ကလာကြမဲ့ကမ္ဘာလက်ခီးသွွားတွေအတွက်ရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။တဘာဝအလှနဲ့ Georgia လူမျိုးတွေရဲ့အလှတရားတွေကိုကမ္ဘာလက်ခီးတွေတွေမြင်နိုင်တွေ့နိုင်ကြမှာဖြစ်ပါတယ်။လူတွေအများကြီးဒီကိုလာကြပြီးတော့ဒီအလှတရားတွေကိုခံစားကြမယ်လို့မျှော်လင့်ပါတယ်
။ဂျော်ဂျီယာနိုင်ငံတောင်ပိုင်းမှာရှိတဲ့ဒီဒေသကိုကမ္ဘာလှည့်ခီးသွွားတွေတိတ်မတိကြသေးတဲ့အတွက်အခုလိုထူးခြားတဲ့ဆွဲဆောင်မှုတွေကနေလူတွေပိုတိလာကြလာလေကြလိမ့်မယ်လို့သူတို့ကပြောလဲနေကြပါတယ်။ကမ္ဘာ့ပတ်ဝန်းကျင်ကိုမထိခိုက်စေဘဲတာဝန်သိခီးသွွားရတာကိုအလေးထားသူတွေအတွက်ဒီနေရာဟာလာရောက်တဲ့နေရာလို့လည်းခီးသွွားလုပ်ငန်းတိုးတက်အောင်ကြိုးစားနေကြသူတွေကပြောပါတယ်။လေပေါ်မှာပြန်နေတယ်လို့ခန်းစားချက်မျိုးဖြစ်စေတဲ့ကြိုးတရားကြီးကတော့တဲထိတ်ရင်ဖို့ခီးသွွားခြင်းသူတွေကိုဆွဲဆောင်ထားပုံရပါတယ်။ဒီတရားကြီးပေါ်ဖြတ်ချဖို့အတွက်လက်မှတ်တစ်စောင်ကို American Dollar လောက်နဲ့ညီများတဲ့ Georgia ငွေ29လာရီပေးရမှာဖြစ်ပါရဲ့ရှင်။ဇမဆုမြတ်မောင်ပါ
။ကဘာတလွားခီးသွွားအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှာလဲဆောင်မြော်နားဆင်နေမှာ။အခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်ဆုမင်းကပြောပြပေးမှာပါ။
တို့အပြန်လန်အပြစ်ပို့နေကြပါတယ်တိုက်ခိုက်မှုဖြစ်တဲ့ဒေသမှာအခြေစိုက်တဲ့ KIA နဲ့ PDF တပ်ဖွဲ့လက်နက်ကိုင်တွေဟာမြန်မာစစ်တပ်ကိုမကြာခဏတိုက်ခိုက်လေရှိတယ်လို့လဲစစ်ကောင်စီကပြောထားပေမဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒီစွပ်စွဲချက်ဟာလုံးဝမမှန်ဘူးလို့ BOA ကိုပြောပါတယ်ယူကရိန်းကျူးကျော်စစ်မှာနျူကလ িয়ার လက်နက်တစ်ခုခုကိုအသုံးပြုတိုက်ခိုက်တာမဟုတ်ဘူးရုရှားကိုအမေရိကန်သမ္မတဂျိုးဘိုင်တန်ကပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်ရုရှားနိုင်ငံတွင်ဆေးကြောအစီယူဆောင်မှုအတွေ့ထောင်ဒဏ်9နှစ်ချမှတ်ခံထားရတဲ့အမေရိကန်ဘတ်စကတ်ဘောကစားသမားအကျော်အမော်ဘရစ်နီဂရင်ဒါရဲ့အယူခံကိုရုရှားတရားရုံးကအင်ကာနေကပယ်ချလိုက်ပါတယ်အီရန်နိုင်ငံမှာမကြာသေးခင်သတင်းပတ်တီအတွင်းအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာဖမ်းဆီးခံခဲ့ရတဲ့သူတွေကိုအီရန်တရားရေးအာဏာပိုင်တွေကတရားရုံးမှာစွဲချက်တင်ထားတယ်လို့လူအခွင့်အရေးအဖွဲ့အစည်းတွေကပြောပါတယ်။ဝန်ကြီးချုပ်တိကမှာခင်ဗျာဝန်ကြီးချုပ်လစ်ထရတ်နှုတ်ထွက်သွားပြီးတဲ့နောက်မစ္စတာရီရှိဆူနက်ကအော်တိုဘာလ25ရက်နေ့မှာပြည်ထောင်ဝန်ကြီးချုပ်အသစ်အဖြစ်ရာထူးဆက်ခံလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်ခိုက်နေတဲ့စီထရန်ဆိုင်ကလုန်းမုန်တိုင်းကြောင့်အနည်းဆုံး24ဦးသေဆုံးပြီးလူတန်းတန်းလောက်အိုးအိမ်ဆုံးခွာတိမ်းရှောင်နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အာဏာရှင်အစိုးရတွေရဲ့ချိန်ချောက်မှုတွေဟာကမ္ဘာတဝန်းလုံးကဒီမိုကရေစီရေလှုပ်ဆောင်နေကြသူတွေနိုးကြားလာအောင်လှုံ့ဆော်မှုတရားဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ယင်ဝမ်ကပြောဆိုလိုက်ပါတယ်ခင်ဗျာ
။တရင်ချင်းရုပ်ကိုကုခမောင်ဆုံးမပြောပြပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အတမ်းပိုင်းရဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Daryl Smith တို့ပါ။ဗုဒ္ဓဟူးနေ့မနေ့ VOA အစီအစဉ်တွေကိုမ နက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအနေမျိုးမျိုးကျင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးတက်ပါ
This program has come to you from the Voice of America, Washington.